င်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံမှာလူတူနဲ့တူကြယုံကြည်မှုတွေဘာကြောင့်ကြာဆင်းနေရတယ်လဲဆိုတာကိုဆွေးနွေးမှာပါနိုင်ငံသားများ၏ဒီမိုကရေစီမျှော်မှန်းချက်ဆိုင်ရာသဘောထားအမြင်စစ်တမ်းဖြစ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Face ကကြောက်ယူခဲ့ရမှာတော့မြန်မာနိုင်ငံမှာလူပုဂ္ဂိုလ်ချင်းချင်းကြယုံကြည်မှုတွေကြာဆင်းလာတာ၃နှစ်အတွင်းအနေအဆင်ကိုရောက်နေတယ်ဆိုပြီးဖော်ပြထားပါတယ်ဒီမိုကရေစီလူ့ဖွဲ့စည်းမှုအခြေခံကျတဲ့လူချင်းချင်းကြယုံကြည်စစ်ချမှုတွေမြန်မာနိုင်ငံမှာကြာဆင်းလာတာဘာကြောင့်လဲယုံကြည်မှုတွေတည်ဆောက်နိုင်မှုဘာတွေလိုအပ်နေတယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ဒီစစ်တမ်းထုတ်ပြန်ခဲ့တဲ့ Face ဖွဲ့ကအမှုဆောင်ဒါရိုက်တာကိုဆိုင်ရဲကျော်စွာမြင့်နောက်တင်းစားချက်ဦးတီယာသူတို့ကပင်တိုင်းဆွေးနွေးသွားဖို့လည်းဖိတ်ခေါ်ထားပါတယ်ဒီဦးဆုံးနဲ့အခုဆိုရင်တော့ဒီ line ပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးတော့ကိုဆိုင်ရဲကျော်စွာမြင့်ရဲ့သဘောထားကိုဒီအစိုးရခံစားနဲ့ပတ်သက်လို့ပေါ့လေမိတ်ဆက်သဘောအချင်းယုံရှင်းပြစေချင်ပါတယ်ကျွန်တော်ဒီနားလည်ထားတဲ့လောက်ကတော့ဒီစစ်တမ်းအတွက်လူ2800ကျော်ရဲ့သဘောထားကိုကောက်ယူထားတယ်လို့နားလည်ပါတယ်ဒီတနင်္ဂနွေလုံးတိုက်တာမဟုတ်ပေမဲ့လည်းဒီလူလူသဘောထားကိုလက်လန်းမိသလောက်ကောက်ယူထားတာဆိုတော့ဒီသဘောထားပေးတဲ့သူတွေဒီဘလို့ပုံစံမျိုးနဲ့ရွေးချယ်ပြီးတော့ဘယ်နေရာမှာကောက်ယူခဲ့ရလဲဆိုတော့အချင်းယုံနည်းနည်းရှင်းပြပေးပါလားကိုစားရဲ့
ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါအဓိကတော့ဒီလိုပြကျွန်တော်တို့ဒီဒီမိုကရေစီစနစ်ကောင်းကောင်းမွန်မွန်လည်းပတ်အသက်ဝင်ဖို့ဆိုလို့ရှိရင်ကျွန်တော်လူ့ဖွဲ့စည်းပင်းမှာဒီမိသားစုညီကိုမောင်နှမကြားယုံကြည်မှုမျိုးတွေအပြင်ကျွန်တော်တို့ဒီရှင်မျိုးမိသားစုပေါင်းကိုကြော်ရဲပို့ပြီးတော့ကျက်တဲ့ဒီလူချင်းကြားယုံကြည်မှုဆက်ဆံမှုနားလည်သိမှုတွေအရေးကြီးပါတယ်။ဒါတွေကလည်းတကယ်လည်းလိုအပ်ပါတယ်။သူတို့ချင်းကျွန်တော်တို့အာနာရှင်စနစ်အောက်မှာဒီခံပြီးတော့လက်ရှိနိုင်ငံရေးတင်ကူကြောင်းမှုနဲ့ဒီလူမျိုးတွေစီးပွားရေးတင်ကူကြောင်းမှုတွေလုပ်နေတယ်။ကျွန်တော်တို့မြန်မာနိုင်ငံလိုဘာသာစုံလူမျိုးစုံတွေနေထိုင်တဲ့နိုင်ငံမျိုးတွေဒီချက်ကပို့ပြီးတော့အရေးကြီးတယ်။ဒါကြောင့်လည်းကျွန်တော်တို့ကဖိတ်အဖွဲ့ကနေပြီးတော့2019ဒီမာလာမှာဒီလူချင်းချင်းကြယုံကြည်မှုပါဝင်ကျွန်တော်တို့ဒီလက်သက်ဆိုင်တဲ့လူမှုအရေးမြင့်ဆက်ချက်ခဲ့ပြီးတဲ့အသက်ဆိုင်တဲ့အကြောင်းအရာတွေငြိမ်းချမ်းရေးတစ်နည်းသက်ဆိုင်တဲ့အကြောင်းအရာတွေတခြားကျွန်တော်အခြေခံဥပဒေဒီမိုကရေစီလိုဆုံးနေဆိုတဲ့အကြောင်းအရာတွေပတ်သက်ပြီးတော့ကျွန်တော်သဘောထားမြင်ောက်ပါတယ်ဆိုတော့ကျွန်တော်တို့ကဒီပြစ်ဆုံးမေးမြန်းမှုပေါင်း1800ကျော်ပြုလုပ်ခဲ့တယ်ဆိုတော့ဒီပြစ်ဆုံးမေးမြန်းမှု1800ကျော်ကအသက်18နှစ်ပြည့်ပြီးတဲ့ကျွန်တော်တို့နိုင်ငံသား33သန်းရဲ့သဘောထားမြင်ကျွန်တော်သိနေတယ်သိလို့ဒါကြောင့်မို့ကျွန်တော်တို့ဟိုဘယ်လိုလုပ်ကြလဲဆိုလို့ချင်းဒီ33တန်းလုံးတော့ကျွန်တော်မမေးနိုင်ဘူး။ဒါပေမဲ့33တန်းလုံးရဲ့သဘောထားကိုသင်ခန့်နိုင်တဲ့အဲဒီကျွန်တော်တို့သင်ရင်းအင်းဤပညာကိုသုံးပြီးတော့အိုက်ခင်းရမှာကျွန်တော်တို့ဒီ33တန်းလေးရဲ့နမူနာရွေးထုတ်သင်ရင်းဤပညာရဲ့နမူနာရွေးထုတ်ပြီးတော့မှဒီပြည်သူမင်းမင်းကို1800ကျော်ကျွန်တော်လုပ်ခဲ့တာပါ။ဟာဒီသင်ရင်းအင်းဤပညာနဲ့သုံးတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီအားလုံးကိုမမေးမြန်းမှုဆိုရင်လည်းဒါ33တန်းလုံးရဲ့သဘောထားကိုသင်ရတယ်လို့ကျွန်တော်ပြောနိုင်တယ်။ဒါကျွန်တော်တို့သိရှိချက်တွေမှားယွင်းနိုင်မှုမှာကျန်200ခန့်လောက်ပဲရှိတယ်။ဟုတ
်ကဲ့
ဆိုကြကျွန်တော်တို့ကဗာမေးလဲဆိုတော့ဒီလူချင်းကြားယုံကြည်မှုနဲ့ပတ်သက်ပြီးတော့မှဒီနိုင်ငံတကာမှာရောဒေသတွင်းမှာရောဒီကျွန်တော်တို့မေးလိမ့်မိထားရှိတဲ့မေးခွန်းကိုကျွန်တော်တို့မေးတယ်။အဲ့မေးခွန်းကဗာလဲဆိုတော့ဒီပုံရအားဖြင့်လူအများစုကယုံကြည်ရသလားဒါမှမဟုတ်ရှင်ဒိထားစုသက်ဆိုင်ရသလားလို့ကျွန်တော်တို့ကမေးတယ်။မေးတဲ့အခါမှာအများစု8400ခန့်လုံးကဒိထားစုသက်ဆိုင်ရတယ်မယုံကြည်ရဘူးဆိုတဲ့သဘောပေါ့ဗျာ။နောက်18000ခန့်လုံးကတော့ယုံကြည်ရတယ်လို့ဖြေတယ်။ဆိုအလားတူမေးခွန်းမျိုးကိုကျွန်တော်တို့2014လုံးကအဆောက်ဖောင်ဒေးရှင်းကလည်းမေးဘူးတယ်အဲ့တော့2015မှာအာရှဘာရိုမီတာလည်းမေးဘူးရယ်။2014လုံးကကျတော့27000ခန့်လို့ကျွန်တော်တို့2015မှာ1900ခန့်လို့2016မှာ3900ခန့်လို့ဒီ2019မှာတော့ကျွန်တော်တို့1900ခန့်လို့မရှိဘူး။ဆိုတော့ကျွန်တော်တို့တိုင်းတာကြည့်မယ်ကျွန်တော်ဒီပြီးခဲ့တဲ့3နှစ်မြင့်တွင်းမှာအခုအနည်းဆုံးဟို1900ကအနည်းဆုံးလို့ကျွန်တော်ကျန်ရင်ပြောလို့ရပါတယ်။
ဟုတ်ကဲ့ကျေးဇူးပါကိုဆိုင်။ဆိုတော့ကျွန်တော်ကိုတရားသွေးရဲ့သဘောထားလည်းကြားချင်ပါတယ်။ဆိုတော့ဒီဆက်စုနှစ်တွေနဲ့ချီပြီးဒီဆွေဆိုးရအုပ်ချုပ်မှုအောက်မှာတော့ကတော့ဒီနိုင်ငံရေးလူမှုရေးနေရာရေးလိုမှာဒီအာဏာရှိတဲ့လူတွေကိုကြောက်ရတဲ့အတွက်တယောက်နဲ့တယောက်ဒီလူလူကြားမှာမယုံတာဟိုအစမ်းမဟုတ်ပေမဲ့အခုကပြုရင်ပြောင်းလဲရေးလုပ်မယ်လို့ခရီးပေးထားတဲ့အရသာဆွေကလည်းတက်လာတယ်။ဒါတော့မှလူတွေကယုံကြည်မှုတွေကျော်ဖာနေတော့မလားတရင်သမားတယောက်အနေနဲ့ကိုတရားသွေးရောလင်လန်းမိတယ်လို့ပြောပြပါအောင်ခင်ဗျာ
။ဟုတ်ကဲ့ဟိုဒါတော့ကျွန်တော်နိုင်ငံရေးခုနဖေးထားပြီးတော့ကျွန်တော်တို့လူမှုဝန်ကြီးကိုကျွန်တော်လေ့လာကြည့်မယ်ဆိုရင်တကယ်တော့ကျွန်တော်တို့ဒီလူမှုဝန်ကြီးမှာစပြီးတော့အကြောင်းလဲဆိုးရတဲ့အကြောင်းလဲတွေဖြစ်ခဲ့တာကကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ဒီချဲပြီပေါ့နော်ဒီနှလုံးဒီသုံးလုံးဒီစပြီးတော့တအားချစ်စားတဲ့အချိန်ကနေစပြီးတော့အကြောင်းလဲခဲ့တယ်အဲတော့ကအင်္ဂနာနေအရာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးပြစ်မှုကျူးလွန်တဲ့ဥည်ရာဟိုနှစ်ဆတနည်းတည်းတိုးပြီးတော့တက်လာတာပေါ့နော်ဆိုလိန်လယ်မှုတွေဟလာဟိုကျွန်တော်တို့လူမှုရေးတပ်တနာတွေဒီချဲဒီလောင်းကစားမှုပေါ့နော်လောင်းကစားမှုအပြင်းအထန်ဖြစ်ပေါ်ခဲ့တဲ့ကာလတွေမှာအဲ့တော့ကျွန်တော်တို့လူ့ဖွဲ့စည်းမှာစပြီးတော့တင်းနေမှုတွေဟလာဟိုကျွန်တော်တို့ဒီလိုမျိုးဟိုလောင်းကစားနဲ့ပတ်သက်တဲ့မတမာမှုတွေပေါ့နော်အဲ့ဒါတွေတောက်လျှောက်ဖြစ်တဲ့အချိန်မှာတွေကကျွန်တော်တို့သိထားမိတယ်အဲ့ဒီအချိန်မှာတွေကျွန်တော်တို့လူမှုဝန်ကြီးစပြီးကြောင်းလဲနေပြီဟိုတောင်းတောက်ကမယုံကြည်ရတော့ပေါ့နော်လူမှုဝန်ကြီးသားလည်းမှာကျွန်တော်တို့လိန်လယ်မှုတွေဟလာမတမာမှုတွေကတောက်လျှောက်ဖြစ်လာခဲ့တယ်အဲ့ဒီတော့เนี่ยရှိတယ်ဒါပေမဲ့အဲ့တော့ကျွန်တော်တို့ဒီလိုမျိုး ဟိုဒီ social network တွေလည်းမရှိဘူးလို့ကျွန်တော်တို့ဒီလိုမျိုးစာပေးကောက်ယူလို့ရတယ်အခွင့်အလမ်းတွေလည်းနည်းခဲ့တယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ရဲ့အထဲမှာရှိတဲ့လူတွေအပြစ်တရားတွေတက်ပြီးတော့အဲ့ဒီအချိန်တွေကနေစတယ်အဲ့ဒီအချိန်တွေကနေစတဲ့အခါကျတော့ကျွန်တော်တို့ကဟိုတိုးတက်ပြီးကျွန်တော်တို့အုပ်ချုပ်ရေးမှာလည်းကျွန်တော်တို့ဒီ character နဲ့ပတ်သက်ရင်တိုက်ပြီးတော့တက်ခဲရတာတို့ကတိုက်တာတို့အပြစ်ဒီတက်ဒီတို့ပြက်ပြီးတာဖောက်ပြားမှုတွေနဲ့ပတ်သက်ပြီးတော့ဘာလို့တော့အကျင့်ပြက်ခါစားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လူမှုဘွင်းကျင်မှာကျွန်တော်တို့သေးသေးချာချာထိန်းသောင်းနိုင်တဲ့စနစ်လည်းမရှိခဲ့ဘူးအဲ့လိုမျိုးလုပ်နိုင်တဲ့လူတွေလည်းမရှိခဲ့ဘူးအစိုးရကလည်းဟိုကျွန်တော်တို့ဒီစစ်အစိုးရဖြစ်တဲ့အတွက်ကြောင့်မလို့သူကဒီအဝေးကနေအဓိကနိုင်ငံရေးကိုအဓိကထားပြီးအုပ်ချုပ်ကန့်ကွယ်နေတာဖြစ်တဲ့အတွက်အောက်မှာတော့ကျွန်တော်တို့ဖြစ်တင်နိုင်ဖြစ်ခဲ့တာအဲ့ဒီကနေစတယ်ဒါပေမဲ့ကျွန်တော်တို့အခုဖြစ်မှာကျွန်တော်တို့ကဒီဟိုဒီလိုမျိုးတောင်းလဲမှုတွေနဲ့ဒီလိုမျိုးသိုးဝါလာမှုတွေကပိုပြီးပြည်တာလားဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့လူမှုဝန်ကြီးကပြင်းပြောင်းသွားတယ်ကျွန်တော်တို့ဒီ social network တွေကဒါကြောင့်တစ်ခုခုဖြစ်တယ်ဟိုတနေ့မှလိန်လယ်မှုဖြစ်တယ်ဆိုရင်စက်ချင်းသိတယ်ဒါပေမဲ့ဒီနေ့ဒီခါမှာကျွန်တော်တို့လိန်လယ်မှုဖြစ်တယ်ဒီလားဟိုဒီ taxi သမားတွေအတက်ခံရတယ် taxi သမားကိုတတ်သွားတာရှိတယ် taxi သမားကတတ်တာလည်းရှိတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့အရင်တည်းကဖြစ်တယ်ဒါပေမဲ့အခုကျတော့ကျွန်တော်တို့ပို့ပြီးသိခွင့်ရတယ်သိခွင့်ရတဲ့အတွက်အဲ့ဒီဘက်ကဘောက်ကြီးကြီးတယ်ဆိုလူမှုဒါလည်းဟိုပြန့်ညံ့သွားပြီစက်ချင်း panic ပေါ့နော်စက်ချင်းစောက်ရွံ့စိတ်တွေဖြစ်တယ်စက်ချင်းကာဝယ်မှုတွေရုပ်တရက်လုံးတာတယ်အတက်စီသမားကလည်းသူ့ကိုသူရိုးသားကြောင်ပြောတာမျိုးဟလာဟိုတပူတကပြောရတာမျိုးတွေလည်းဖြစ်လာတယ်ဟိုဒီတက်စီငါးစီးရတဲ့လူကြီးကလည်းတပူတကဟလာဒီလူကိုဓာတ်ပုံရိုက်တာတို့ကားသမားမတ်တော့ဒါမျိုးတွေလုတ်ခဲ့တယ်ပေါ့လုတ်လာတာပေါ့အမှန်တော့အရင်ထဲကလည်းကျွန်တော်တို့ဒါမျိုးတွေလုတ်တယ်ဆိုငါးပိုင်းဆိုလို့ရှိရင်တက်စီသမားတွေလည်းတယောက်တည်းမမောင်းရဲ့လူကိုခေါ်ပြီးတော့မောင်းတာမျိုးလည်းကျွန်တော်တို့အရင်ထဲကရှိရဲ့အခုဆိုပို့ပြီးရှိလာတယ်ဆိုတော့အခုကပြဿနာကဘာလဲဆိုတော့ကျွန်တော်လူဖွဲ့စည်းကိုစကားတကောင်းမွန်လာအောင်ထိမ့်သိမ့်နိုင်တဲ့အနေသာမရှိတာပြောရရင်လည်းမကောင်းဘူးဒီဝါရီလည်းပုံမူပြီးတော့ရုတ်ရော်လာတဲ့အနေအထားလေးရှိကြလို့ဒီလိုမျိုးကျွန်တော်တို့ဒီ social network တွေကြောင့်ကျွန်တော်တို့ information အရန်လွယ်ကူများစွာပြီးကျန်းမာတွေတဲ့အတွက်ကြောင့်လည်းကျွန်တော်တို့က public ထဲမှာကျွန်တော်တို့ panic ကရုတ်ပြက်ကျွန်တော်တို့အရန်ဖြစ်လွယ်ကူးလွယ်တောက်လွယ်လောင်လွယ်တဲ့အနေအထားရှိတယ်ဆိုအဲ့ဒီအခြေအနေကကျွန်တော်တို့ကတို့တို့လူဖွဲ့စည်းကိုအရန်အခုလိုမျိုးတောက်ပေါ်တောက်မြုံကြီးရတဲ့အနေအထားရောက်အောင်ပို့ပြီးတော့ကျွန်တော်တွန်းပို့လိုက်တဲ့အနေအထားဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကိုတရားသွေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဟိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုတချို့လဲလေလိုင်းမှာရောက်နေပါပြီအရင်ဆုံးကတော့ဒီမြန်မာပြည်ကကိုခမောင်လွင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ဒီမှာလည်းမှာသူနည်းရရှိရအခုတည်းရတဲ့ညာတည်းရတဲ့အစမရှိရသူရဲ့လောကကလည်းအခုတည်းရတဲ့ညာရလို့တယ်အခုလောကတွေလည်းအခုတည်းရတဲ့ညာတွေရေအခုအဝတ်ပြုမှာလည်းအခုတည်းရတဲ့ညာတွေရှိတယ်ဒီရောင်းရမှာအများကြီးကသူတို့ရရကြနေတယ်အဲ့ဒီဒီအရေးအရင်းကြီးကြချင်းနေတယ်ဒီအဲ့ဥပဒေစိုးမှုမရှိချင်းနေတယ်အဲ့အဲ့ဒီဒီအရေးအကုန်အနေနဲ့ဒီလနဲ့သူတို့ဒီအားအရင်အားလို့ကြောက်တိုင်းရဲ့အခြေအနေအရင်ချိုးရမယ်ကြောက်တိုင်းရဲ့အရေးကြီးကြီးတွေအရင်ကြောက်ရတယ်ကောင်းလို့ရခုကောင်းလို့ရတယ်အဲ့ဒါပဲဒါနဲ့ဒီရေးကြီးချိုးလို့ချိုးရင်ချိုးအိတ်ကောင်းရမယ်ဒီအောင်ရေးကြီးရမယ်ဒါနိုင်ငံရေးဒီရမယ်ဒီရမယ်အကောင်အကျိုးအပြည့်အစုံတွေလည်းကျွန်တော်သိလို့ရတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တူဦးကိုလည်းတလက်စာရဲ့အလှည့်ပေးချင်ပါတယ်ဟိုမလေးရှားကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗ
ျကျွန်တော်မြင်လာတော့ဗျာအဓိကတော့ဈေးဝါရေးအကြောင်းလို့လည်းပြောလို့တော့ရပါတယ်ဗျာကျွန်တော်မှာကျတော့ကျွန်တော်တွေ့တာတော့သူတို့လူတို့အချင်းချင်းတယောက်နဲ့တယောက်မယုံကြည်မှုဆိုတာဟာဟိုတိတ်ပြီးတော့မရှိပါဘူးဈေးဝါရေးကကောင်းတယ်ဆိုတဲ့အခါကျတော့လေဒါပေမဲ့ကျွန်တော်တို့ကမာလူမျိုးတွေတော့သူတို့ရင်းလီလာဆိုတော့တယောက်နဲ့တယောက်ရင်းလီလာဆိုတော့အဲ့လိုလည်းမရှိဘူးကြ။ဒီကတယောက်ပြောသွားတဲ့မီဒီယာလို့ပြောတော့ပေါ့နော်။ဒါပေမဲ့စင်ကာပူကမှာဗမာပြည်နဲ့နဲ့စာလို့ရှိရင်ဒီ network media ဟာပို့ပြီးတော့စောစောပိုင်းနဲ့အရှိရောက်ခဲ့တယ်အဲဒီပါပဲ။ဒီပြဿနာမျိုးတွေမရှိဘူး။အဲ့တော့ဘာကြောင့်ဒီလိုဖြစ်လဲဆိုကျွန်တော်ငယ်ငယ်တုန်းကဟောပေါ့နော်ဒီလိုလေ့လာကြည့်တဲ့အခါကျတော့ကျွန်တော်တို့အတိုင်းဒီမှာကဒီစင်ကာပူနဲ့ကွာတဲ့တစ်ချက်ကစင်ကာပူမှာကျတော့ National Service ဆိုတာရှိတဲ့အခါကျတော့သူတို့ကတယောက်နဲ့တယောက်ရည်ရွယ်ချက်တူလို့ဖြစ်နေရပေါ့နော်ခုကံရမယ်စိတ်ကူးစိတ်တန်လဲကြည့်တယ်နိုင်ငံကိုကာကွယ်ရမယ်စိတ်တန်လဲကြည့်ရဲအဲ့တော့အသိပညာ level လဲပုံမြင့်တဲ့အခါကျတော့သူတို့ကပฏิပက္ခဘက်ကိုနည်းတဲ့သဘောရှိတယ်လို့ထင်နေရအဲ့ဒီလိုအတုံးတက်ချက်မျိုးဒီရင်တော့လည်းကြေကြေဝန်းဝန်းရှိခဲ့ပြီတယ်လို့ကျွန်တော်သိရပါတယ်။ဘုံမူအောင်လည်းပြောခဲ့ပြီပါတယ်။သူတို့က National Service လုပ်ဖို့ဆိုတဲ့အကားမျိုးပေါ့နော်။အဲ့တော့ကျွန်တော်ပြောချင်တာကျွန်တော်တို့မြန်မာနိုင်ငံမှာတယောက်နဲ့တယောက်မယုံကြည်မှုဆိုတာဟိုချင်းလို့လည်းမဟုတ်ဘူး။ဒီ Institution ရဲ့ကုတ္တော Conduct ပေါ့နော်။ဒီလိုတဲ့ဘောကလူ့အဖွဲ့အစည်းတစ်ခုမှရှိနေရှိတဲ့ ဟွာပေါ့နော်ဟိုမခေါ်လဲလိုင်းလာကျင်တုံးနဲ့ဝတ္တရားတွေကြောင်းနေတယောက်ပြက်ကွက်နေတယ်လို့ပဲထင်တာပေါ့နော်အဲ့တော့အဋ္ဌိအဋ္ဌိတရားတွေကျေကျလာတယ်ဆိုရင်တော့ကျွန်တော်ထင်တယ်လေဟိုခုနလိုပြက်ကနာမျိုးတွေဘာကြောင့်လဲရှိရှိဟိုလူမျိုးကြောင့်လဲရှိရှိဆက်သွယ်ရေးကြောင့်လဲရှိရှိဘာသာရေးကြောင့်လဲရှိရှိယုံကြည်မှုတွေကျော်နေသွားမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေလေးဆွနေပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်မှာမှတ်ချက်တွေရေးသားပေးပို့ထားတချို့လည်းရှိပါသေးတယ်မဆုမုံတချို့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ဒီကိုကျော်ဇေယျဆိုတဲ့အကောင့်ရေးထားတာကတော့ယုံကြည်မှုကြာစေးလာတာက2015ထက်ဆိုးပါတယ်ဗျာအခုဖြစ်နေတာကအဆိုးဆုံးခြေနေပါတက္ကစီစီးရင်လည်းမယုံရမျိုးရဲဆိုင်ကယ်စီးရင်လည်းမယုံရဘန်ထွက်မှလည်းမယုံရဘယ်နေရာမှမယုံရတော့ပါဘူးခိုးဆိုးလူနိုင်တွေဒီလောက်ပေါ်နေတာဘလို့ယုံရပါမလဲဗျာလို့ရေးထားပါတယ်တကိုတော်လူမောဆိုတဲ့အကောင်ကတော့ယုံကြည်မှုကြဆင်းတဲ့အကြောင်းကတော့အပြောနဲ့အလုံးမညီလို့ပါပဲဒါကြောင့်ပြည်သူတွေကအစိုးရအပေါ်ယုံကြည်မှုကင်းမဲ့လာတာလို့ပဲကျွန်တော်ကတော့မြင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစောစောစောကဆွနေသွားတဲ့သူတချို့နဲ့ဒီ Facebook မှတ်ချက်တွေမှာတော့တရားဥပဒေစိုးမိုးရေးဒီအစိုးရဦးဆောင်မှုပေါ်အားမရတဲ့ယုံကြည်မှုကင်းမဲ့ရတဲ့အကြောင်းရင်းတွေဖြစ်နေဟိုပြောကြတာတွေလည်းရှိပါတယ်ဆိုတော့ဒီကိုစိုင်းကိုမေးချင်ပါတယ်ဒီစစ်တမ်းကောက်ခဲ့တဲ့သူတွေကဒီ၄ပုံ၃ပုံပေါ့လေ84ရာခိုင်နှုန်းကဒီလူချင်းညဆက်ဆံရေးမှာဒေတာဆက်ဆံရေးဆိုပြီးတော့သဘောထားပေးခဲ့တာတွေ့ရတယ်ဆိုတော့ဒီလိုကြဆင်းဘာကြောင့်ဒီလိုကြဆင်းရတယ်ဆိုတဲ့အကြောင်းရင်းကိုကိုစိုင်းတို့ဒီစစ်တမ်းကောက်ယူတဲ့နေရာမှာဟိုတွေ့ရတာမျိုးရှိလား
အဲကျွန်တော်တို့အဲ့ဒါကိုတော့ဒီ follow up ပေါ့လေ why question ပေါ့လေဘာကြောင့်မလို့အဲ့လိုဖြစ်နေလဲဆိုတော့ကျွန်တော်တို့မလုပ်ခဲ့ဘူးဒါပေမဲ့ကျွန်တော်တို့ဒီချက်လက်ချက်ထရှိတာကကျွန်တော်တို့ဒီသူတို့အာနာရှင်ခေတ်အလွန်နိုင်ငံမျိုးတွေနဲ့ပြိပခခေတ်အလွန်နိုင်ငံမျိုးတွေမှာဒီလူချင်းရေးယုံကြည်မှုအများအားကြဆင်းနေရှိတာကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ဘူးကျွန်တော်တို့ကမ္ဘောဒီးယားမှာဆိုလည်းကျွန်တော်တို့2015တုန်းကဆိုပြီး12ရာတိုင်းလုံးမရှိကျွန်တော်တို့ထက်တော့မှာကျွန်တော်တို့အဲဒီတော့က2015တုန်းကအေရှားဘာလုံးမီဒီယာကောက်တူမှာ19ရှိတယ်အဲ19ရာတိုင်းနဲ့ရှိနိုင်ငံလုံးနဲ့တက်လာရှိကမ္ဘောဒီးယားမှာဆို12ရာတိုင်းတုန်းနဲ့ရှိတယ်ဆိုတော့ဟိုကျွန်တော်တို့ဒီလိုဟိုအာနာရှင်အလွန်ကာလမျိုးတွေနဲ့နိုင်ငံမျိုးတွေနဲ့ပြိပခလိုနိုင်ငံမျိုးတွေမှာဒီလိုဟာမျိုးကြဆင်းတတ်တယ်ဆိုတော့ကျွန်တော်ကဒါတို့လိုကုစားလို့ရမယ်ဆိုလို့ရှိလို့ရှိရင်ဒီနိုင်ငံရေးကောင်းဆောင်တွေနဲ့ခုနကဟိုအကိုပြောက်ပြောသွားလို့ကျင့်ဝတ်နဲ့ပတ်သက်တဲ့ကျွန်တော်တို့ဟိုလူဆွဲစီကြတဲ့မှာကျင့်ဝတ်တွေပုံပြီးတော့မှပြန့်နှံ့လာအောင်စံနှုန်းတွေပုံပြီးတော့ပြန့်နှံ့လာအောင်ကျွန်တော်လုပ်ဖို့လိုတယ်နောက်တစ်ခုအရေးကြီးတစ်ခုကတော့ကျွန်တော်တို့ social space ကိုခေါ်တော့ဗျာနိုင်ငံသားတွေနဲ့တခြားနိုင်ငံသားတွေနဲ့ကျွန်တော်တို့ရဲ့အများအားဖြင့်ဒီဆိုင်ရလှူရှားမှုတွေမှာပါဝင်ခွင့်အဲ့လို space တွေနေသွားလို့ယုံကြည်မှုကကျတယ်ကျွန်တော်တို့ကဒီလူမျိုးရေးဆိုင်ရာကိစ္စတွေမှာပေါင်းအောင်မှုများမှကျွန်တော်တို့ကလူချင်းစားမှာတရားဥပဒေဆက်ဆံမှုပုံများလာတယ်။တရားဥပဒေဆက်ဆံမှုများလာမှာယုံကြည်မှုပုံလာတယ်။ကျွန်တော်တို့ကပြီးခဲ့တဲ့နှစ်ဒီမှာလဲကျွန်တော်တို့အာနာရှင်အောက်မှာကျွန်တော်တို့နှစ်ပေါင်း90ကျော်နေခဲ့တယ်။ကျွန်တော်တို့က social space အရင်နေတယ်။ကျွန်တော်တို့တရားဥပဒေနဲ့ interaction အရင်နေတယ်။ဒါကြီးဟာကကျွန်တော်တို့ဟိုဒီဒီကိကျွန်တော်တို့နောက်ပိုင်းမှာကျွန်တော်ဒါကိုယုံကြည်မှုတက်လာဖို့ဆိုလို့ရှိရင်ကျွန်တော်ဒီ social space ကိုခုနကလူမှုအများပြည်သူနဲ့ဆိုင်တဲ့လှူရှားမှုတွေမှာနိုင်ငံသားတွေပါဝင်ခွင့်ရလာတယ်ကျွန်တော်တို့ကိုယ်ရင်းနေနိုင်ငံသားတွေပါဝင်လှူရှားမှုရလာတယ်ဒီလုပ်ပိုင်ခွင့်တွေကျွန်တော်တို့မြင်တွေ့ဖို့လိုတယ်ဒါဒါအရေးကြီးတဲ့ကိစ္စလို့ဒီကျွန်တော်တို့မြင်နေရ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုတီယာသွေးရဲ့သဘောထားကိုခင်ဗျဆိုတော့ကိုတီယာသွေးရဲ့ဆက်သွယ်တော်ဒီတရင်မီယာတွေနဲ့ဒီဆက်သွယ်ရေးဟိုလုပ်ငန်းတွေမှာဖွံ့ဖြိုးလာတာလည်းဒီစိတ်ဒီပိုင်းတွန်းပို့ရယ်ဆိုပြီးပြောပါတယ်ဆိုတော့ဒီလူလူချမ်းမှာတယောက်နဲ့တယောက်ယုံကြည်မှုတွေအားနည်းလာတာဒီတရင်မီယာနဲ့ဆက်သွယ်ရေးကဏ္ဍအပြင်ဒီနိုင်ငံရေးလူမှုရေးစီးပွားရေးတခြားအကြောင်းရင်းတွေရောဘာတွေများမြင်မိသေးလဲကိုတီယာ
အဓိကတော့နိုင်ငံရေးမကောင်းတဲ့ခါကျတော့ကျွန်တော်တို့မှာဒီလိုမျိုးဟိုလူဖွဲ့စည်းကိုပို့ပြီးတော့တိုက်တက်ကောင်းမွန်တဲ့အလားယုံကြည်ထိုက်လူတွေဖြစ်လာဖို့ပေါ့နော်ဒီဒီကိုကြက်ပြားနဲ့ပတ်သက်ပြီးတံမိုးထားတဲ့အလေးထားတွေရှိလာဖို့ဆိုတော့ကျွန်တော်တို့ကနိုင်ငံရေးကမတည်ငြိမ်တဲ့အခါကျတော့ကျွန်တော်ပညာရေးကိုသိစားစနစ်တကျမတည်ဆောက်နိုင်ဘူးအဓိကတော့ဟိုကတ္တနာကကျွန်တော်တို့ဒီလူတယောက်ရဲ့အဖြစ်အပျက်တွေကိုထူထောင်ပေးရဆိုတော့ကျွန်တော်တို့ကြောင်းရယ်သတိပါရယ်ပေါ့နော်ဆိုတော့နှစ်နေရာဆုံးမှာတက္ကနာရှိတယ်နှစ်နေရာဆုံးကကျွန်တော်တို့မိသားစုဝင်ကျင်မှာလဲဆိုတော့ကိုယ်တာသမီတွေကိုကိုအဲ့လိုမျိုးဇာတိတာနဲ့ပတ်သက်ပြီးတော့ပြည့်ပြင်ပေးနိုင်တယ်အလေးထားမရှိဘူးမိသားတွေလည်းရုန်းကန်နေရတာဖြစ်တယ်လို့ဒီဘက်ကြီးကိုထိုက်ကလည်းကိုယ်ကျင်းတဲ့အားနဲ့ပတ်သက်ရင်အကန့်အသတ်ရှိရတာဟိုကျွန်တော်တို့ချီမှာဆိုလို့ရရင်ဒီဒီလက်သေးလက်ယူကိစ္စတို့အချင်းပြတ်ထပ်သားမှုကိစ္စတွေဆိုလို့ရှိရင်တရားဝင်လိုတော်ဖြစ်နေတယ်ဗျာဆိုတော့ဟိုအဓိကအပြားဟိုသင်္ဒူစာကန်းပေါ့နော်ဟိုပါနေတဲ့ဒီစာကန်းဒီဖြစ်တဲ့မှာဟိုဘာမှကြည့်နေလို့မရဘူးဆိုတော့အမြင်ကကျွန်တော်တို့ဒီဒီစီးပွားရေးလောကမှာရှိရဝန်ထမ်းလောကမှာရှိရဆိုတော့ဟိုကျွန်တော်တို့ကျင်းစာနဲ့ပတ်သက်တဲ့စံရရလဲဆိုတော့ပြက်ပြီးနေတယ်အဲ့တော့အဲ့ဒီစံတွေကိုထိအောင်မြင့်တင်ပြီးဖို့ကကြောင်းရရလည်းမလုပ်ပေးနိုင်တယ်လို့မိဘတွေကလည်းကိုယ့်ရဲ့ဟိုဟာထဲမှာဘာလို့ကိုယ့်ဥပဒေထဲမှာမလုပ်ပေးနိုင်လဲဆိုတော့အဲ့ဒီအနေထားတဲ့ရုံးကန်နေရတဲ့အနေထားတွေအဲ့ဒီလူတွေကိုတက်ပတ်ပေးဖို့ဆိုတာနိုင်ငံရေးကောင်းပြီးအစိုးရကောင်းဖို့ကလိုတယ်ဗျ တော့လက်ရှိအစိုးရအစ်ကလည်းတော့ပြောတော့ဘာလဲအားလုံးထောက်စရာဖြစ်တဲ့အခြေအနေကလည်းဒီအစိုးရတက်လာရင်ဒီကိစ္စတွေဖြည်းဖြည်းချင်းပြောင်းလဲပြီးအကောင်းဘက်ကိုရောက်လာမယ်လို့မြင်တော့လည်းပဲလက်ရှိအစိုးရကခုနိုင်ကနိုင်ငံရေးမကောင်းတဲ့ကြားထဲမှာရုံးကန်နေရပြီးတော့ဒီပညာရေးရောစီးပွားရေးရောအဓိကကြားတယ်ဒီဘောတော့လူတွေရဲ့အကျင့်စာရေးတာကိုပြင်ပေးနိုင်တဲ့ဒီအချက်တစ်ခုပေါ့ဒီပညာရေးရောစီးပွားရ
ည်းပေးကြပါတယ်။တူဦးကတော့မန္တလေးမြို့ကကိုသားမောင်ဖြစ်ပါတယ်။ကိုသားမောင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုကြီးမင်္ဂလာပါ။ဒီ2015နောက်ပိုင်းမှာဟိုဥပဒေအရပို့ဆိုးလာဆိုတော့2015နောက်ပိုင်းမှာကဟိုသမရအောင်မှာပြည်ထရေးမှာမရှိတာကိုရယ်။ပြည်ထရေးကတသက်ဖြစ်နေတယ်။ဟုတ်လားနောက်တစ်ခါဒီဥပဒေစိုးမိုးရေးဆိုတာကြည့်ပါလားအခုဘက်မှာဟိုရုံးတော်အချိန်မှာသွားပြီးတော့ထမင်းဝောင်းကိုစားထားဆိုတာဒါဒီတဲ့အချိန်မှာဖြစ်တဲ့ကိစ္စကိုတို့ကဒါလူသက်မှုကိုတရားခံဟိုတရားခံလဲပေါ်တယ်လူအများရှိလဲဖြစ်တယ်အားပြားမြောက်ဖြစ်နေတာဟိုအဲ့ဒါကဟိုတစ်ဖက်လူလုံးနေတဲ့ဟာကိုဒီလက်ရှိအစိုးရကိုဟိုစိတ်နှောက်ချက်ဖြစ်အောင်မျိုးမျိုးလိုက်လုပ်ပေးနေတာပေါ့အဲ့ဒါပါပဲကိုကြီးဟုတ်ကဲ့ဟုတ်
ကဲ့ကိုသားမောင်ကျေးဇူးပါ
တော့ဒီတော့ဒီဟုတ်ကဲ့ဟုတ်ကဲ့တော့ဒီစာတိုင်းသားပြည်နယ်တွေလမ်းကြည့်လိုက်လေချင်းဆိုလေဒါကျွန်တော်ရခိုင်ဆိုအဝေးထားလိုက်တော့ချင်းပြည်နယ်မြင်နေရတယ်လေရဲပြည့်တယ်ကလေးတွေဒုက္ခရောက်တယ်ဟုတ်တယ်မလားဒါဟိုတိုင်းသားနေနေလေရှားမြောက်တိုင်းဆိုလေကြည့်လေသူတို့ပဲလိုက်ဒုက္ခပေးနေတာသူများပြည်နယ်တွေသူတို့ပဲလိုက်ဒုက္ခပေးနေတာလေ
ဟုတ်ကဲ့ကျေးဇူးပါဒ
ါဟိုသူတို့ဟုတ်ကဲ့
ဟုတ်ကဲ့ကုသမောင်ကျေးဇူးပါဆွေးနွေးပြီးနောက်တူဦးလည်းလည်းပေးကြပါလေသူကတော့ဖင်လန်နိုင်ငံကကိုငင်းချမ်းမှာကိုငင်းချမ်းသဘောထားလည်းဆွေးနွေးလို့ရပါခင်ဗျဟ
ုတ်ကဲ့ကိုေးကျွန်တော်ဆွေးနွေးကျင်တာကတော့ကျွန်တော်ခေတ္တမှုလို့ပြောရမှာပေါ့ဆေးအနာရှင်တွေရှိနေသေးရတော့လူချင်းချင်းကဟိုယုံကြည်မှုတွေကွယ်ပြောက်မှာပဲလေအဓိကစစ်အနာရှင်တွေတက်လာတိုင်းမှာလူချင်းချင်းယုံကြည်မှုကပိုပြောက်သွားတယ်ဥပမာစစ်တပ်က88အနာသိမ်းတဲ့အချိန်မှာလေလူချင်းချင်းယုံကြည်မှုကပိုပြောက်သွားတာဆိုတာစစ်ထောက်လိုင်းကလောက်တော့အဖေနဲ့သားပါယုံကြည်မှုပြောက်သွားတယ်။ဥပမာသားတွေကတော့ခိုးတယ်အဖေကသွားခေါ်တယ်အဖေကိုစစ်တပ်ကသွားခေါ်ခိုင်းတယ်စစ်တပ်ကသွားခေါ်လို့အဖေကသွားခေါ်လို့သားကပြန်လာတယ်ဆိုလို့ရှိရင်သားကိုစစ်တပ်ကပတ်တယ်အဲ့တော့မိသားစုကြားထဲမှာပါပြဿနာတက်တယ်။ဟိုယုံကြည်မှုပြောက်တာပေါ့မိသားစုကြားထဲမှာအခုလေဒီစေဟုံးစာပေါ့ NLD အစိုးရတက်လာတယ်လူတွေကတော့2008ခြေကဥပဒေအောက်မှာအဲ့ဒီရတက်လာတယ်ပြည်သူအစိုးရပြောတယ်တကယ်တကယ်ကျတော့ပြည်သူအစိုးရမဟုတ်ဘူးအာဏာရှင်ပဲပြောရမှာပေါ့ဒေါအောင်ဆန်းစုကြည်စိတ်ကြိုက်လုပ်နေတဲ့ဟာကိုနောက်ကလူတွေကဝိုင်းပြီးတော့အကုန်လုံးကထောက်ခံမြောက်ပင့်ပေးနေတဲ့အခါကျတော့အခုအဲ့ဘယ်လိုပြောမလဲဆိုတော့ဟိုဒေါအောင်ဆန်းစုကြည်နဲ့သဘောထားမတူတဲ့လူတွေရှိမယ်သဘောထားတူတဲ့လူတွေရှိမယ်အဲ့ကြတဲ့ကျန်းဖွတ်ကလည်းဟိုတက်ခိုင်ရေးကလည်းလှုပ်ချင်တာလှုပ်နေတဲ့အခါကျတော့ကျွန်တော်တို့ပုံမှန်ဒီထဲမှာအစုလေအဖွဲ့တွေအများကြီးဖြစ်ပြီးတော့ဒီဥစ္စာပေါ့လူတွေကယုံကြည်မှုတွေပျောက်ဆုံးသွားတယ်ပဲကျွန်တော်ထင်တယ
်ဟုတ်ကဲ့ကိုငင်းချင်းကျေးဇူးပါ
။
ဟုတ်ကဲ့ကိုငင်းကြီးဆွနစ်ပြေကျေးဇူးပါ။နောက်ကျွန်တော်တူဦးကတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာဖြစ်ပါတယ်။သူကအီးမေးလ်နဲ့ပို့ထားတာပါ။ကိုရန်နဲ့ဖတ်ပြပေးပါဦးခင်ဗျာ
။ကျွန်တော်နိုင်ငံမှာနှစ်ပေါင်းများစွာပြည်သူတွေရဲ့ရင်ထဲမှာခင်းအောင်နေတဲ့တန်ရာစိတ်တွေ၊မယုံကြည်မှုတွေ၊လက်စားချေလိုစိတ်တွေအကြောင်းပညာရှင်အမျိုးမျိုးကရှုထောင့်ပေါင်းစုံကနေစာမျက်နှာပေါင်းထောင်ပေါင်းချီရေးသားခဲ့ကြပြီးပါပြီ။ဆက်ပြီးလဲရင်းနေကြတော့မှာပဲ။ဟောပြောပေါ်ဒီမှာလည်းအတန်ဒီကွဲအပ်အောင်ဟောပြောနေကြရပါပဲ။ဒါပေမဲ့ပြည်သူတွေရင်ထဲကဒီစိတ်တွေပျောက်မသွားရတဲ့အဓိကအကြောင်းရင်းကခေါင်းစဉ်မျိုးမျိုးတက်ပြီးနည်းမြေလူနေကြတဲ့စစ်ကောင်းဆောင်တွေရဲ့လက်စားချေလိုစိတ်နဲ့မယုံကြည်မှုတွေကြောင့်လိုပဲယူဆမိပါတယ်။ဒီအတွက်စစ်ပွဲတွေနဲ့လုံးဝမသက်ဆိုင်တဲ့ကျွန်တော်တို့ပြည်သူတွေမိမိတို့ရဲ့တည်ငြိမ်အေးချမ်းတဲ့ဘဝတွေကိုဆုံးရှုံးရုံမကအတန်နဲ့ခန္ဓာကိုယ်ပါဆွန့်လွတ်ပြီးတော့ကတ်ထန်ကျန်တန်းတဲ့တောတောင်တွေထဲမှာပုန်းရှောင်နေကြတာလက်တွေ့ပါပဲ။ဘယ်စစ်ကောင်းဆောင်တွေကမှငါတို့ကြောင့်ဒုက္ခရောက်နေကြတဲ့ငါတို့ပြည်သူတွေကိုငါတို့ကာကွယ်စောင့်ရှောက်ကြမယ်လို့တာဝန်ခံကြတာမတွေ့ရသေးပါဘူး။ဒီလိုအခြေအနေဆိုမျိုးတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကြားမှာတန်တရားစိတ်တွေမယုံကြည်မှုတွေတိုးပွားနေတာမဆန်းကျင်ဘူးလို့ယူဆမိပါတယ်။ဒါကြောင့်ပြည်သူချင်းချင်းကြားမတူကွဲပြားတဲ့လူအဖွဲ့အစည်းကြားတံမိုးဆွဲကတ်တယ်လို့ဆွဲကတ်နေတဲ့ဒီစိတ်တွေပြပြောက်စေဖို့ဒီမိုကရေစီလူအဖွဲ့အစည်းအတွက်လက်တွေ့အခြေအနေတွေနဲ့ကြွာချားနေတဲ့ယူဆဟောင်းတွေဖဲယူထားတဲ့စီးပွားရေးလူမှုရေးအုပ်ချုပ်ရေးအခွင့်အာဏာတွေကိုဆွတ်လွတ်ပြီးအစိုးရအုပ်ချုပ်မှုအောင်နိုင်ငံဝန်ထမ်းပြည်ပြည်ဂုဏ်သိက္ခာရှိရှိနေထိုင်တဲ့ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်တသနာရဲ့ ပေးစာဖြစ်ပါတယ်ဆိုတော့ဟိုကိုဆိုင်တို့တခုမေးချင်တာကျွန်တော်ကိုဆိုင်တို့ရဲ့ဒီသဘောထားစစ်တမ်းမှာဘာတခုသတိထားမိလဲဆိုတော့ဒီကိုယ်ဝယ်ယုံကြည်မှု꿰ပြားတာလဲလူတစ်ယောက်နဲ့တစ်ယောက်အစဉ်ပြေမှုမပြေမှုပုံမှာတည့်ရမှုပုံများတယ်ဆိုပြီးပြောထားတာတွေ့ပါတယ်ဆိုတော့ဒီကိစ္စကဒီငငယ်ရေးသဘောထား꿰ရတဲ့တောင်ပူဆိုးတယ်လို့လည်းဆိုပါတယ်ဆိုတော့ဒီလိုဟိုကိုယ်ဝယ်ယုံကြည်မှုကြောင့်တည့်ရမှုတွေကဘလောက်ထိများချင်းချင်းမှာတွေ့ခဲ့ရလဲကိုဆိုင်တို့ဒီလေ့လာချက်အရ
โอเคကျွန်တော်တို့ဒီဟိုပေါ့လေဒီ social capital ကိုပြောတဲ့အခါမှာလူမှုအရင်းကိုပြောတဲ့အခါမှာကျွန်တော်တွဲပြီးလေ့လာတာတော့ယုံကြည်မှုရယ်နောက်ပြီးတော့မှအများပြည်သူဆိုင်ရာလှုပ်ရှားမှုရယ်ပေါင်းဝင်မှုရယ်နောက်တစ်ခုကကျတော့ကိုယ်ပိုင်ယုံကြည်မှုအခြေခံမတူညီမှုနဲ့နိုင်ငံရေးမတူညီမှုဥပဒေကိုဘယ်လောက်ထိနားလည်ပေးနိုင်မလဲဆိုတဲ့ကိစ္စအရေးကြီးတဲ့ကိစ္စအခုဒီနေ့ကျွန်တော်တို့မြန်မာနိုင်ငံဆိုတာကျွန်တော်ဘာသာမျိုးစုံရှိတယ်လူမျိုးပေါင်းစုံရှိတယ်သူတို့ဟိုတက်ကိုဒါကျွန်တော်တို့အတွက်ကိုယ်ပိုင်ကြည့်တဲ့အရေးကြီးတဲ့ကိစ္စပဲဆိုတော့ကျွန်တော်တို့ကဘယ်လိုမေးလဲဆိုတော့ဟောကိုယ့်ရဲ့အလုတ်ခွင်မှာအာရဲ့အလုတ်ခွင်မှာရှိတဲ့အလုတ်ရှင်ကကိုယ်နဲ့ဘာသာမတူဘူးဥပမာဆိုကြပါဆိုဗုဒ္ဓဘာသာဝင်ဆိုဘလောက်ပြီးဆင်တူတယ်လဲခရစ်ယာန်ဘာသာဝင်ဆိုဘလောက်ပြီးဆင်တူတယ်လဲအစ္စလာမ်ဘာသာဝင်ဆိုဘလောက်ပြီးဆင်တူတယ်လဲဟိန္ဒူဘာသာဝင်ဆိုဘလောက်ပြီးဆင်တူတယ်ဆိုလို့ဒီလိုပါပဲအိနာချင်းဆင်ရောအိနာချင်းကအဲ့ဘာသာဝင်ဆိုဘလောက်ပြီးဆင်တူတယ်လဲဒါကျွန်တော်နည်းနည်းတိုးကြည့်ရဲဒီကုမ္ပဏီသူဝင်တွေကညီပေါ်မောင်နှမရဲ့ဇနီးခင်ပွန်းနေရာရောခုနပြောတဲ့ဘာသာဝင်ဆိုဘလောက်ပြီးဖြစ်မလဲဆိုတဲ့ခါမှာကျွန်တော်တို့ပြောနေထားတဲ့အတိုင်းပါပဲဒီဗုဒ္ဓဘာသာအဝင်ဖြစ်တဲ့ဒီအဆက်လူကြီးအိနီနာချင်းညီကိုမောင်နှမရဲ့ခင်မွန်းဇနီးဆိုတော့ကျွန်တော်တို့နားလည်ပြနိုင်မိတယ်ကျွန်တော်80ခန်းလို့ပြောမှာရှိတယ်။ဟိုကျန်တဲ့ဘာသာဝင်တွေသုံးခုဆိုတော့ကျွန်တော်တို့နားလည်ပြနိုင်မှုက20အောက်မှာပဲရှိတယ်25အောက်မှာပဲနေနေချင်းဆိုတော့အတိတ်ပဲရတော့ကျွန်တော်တို့ဟိုဒီနောက်ကကျွန်တော်နိုင်ငံကြီးအမြင်မတူတဲ့ဒီပုံမှာနားလည်ပြနိုင်မှုက25ရာခိုင်နှုန်းအောက်မှာပဲရှိတယ်ဆိုတော့သဘောတရားရတော့ကျွန်တော်တို့ဒီကိုနဲ့ပါတာမတူရဲ့ဒီအမြင်မတူရဲ့အတူပေါ်မှာကျွန်တော်တို့ရဲ့နားလေလက်ခံပြနေမှုကဒါအရင်နေနေလို့ကျွန်တော်သုံးသပ်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုတီယာသွေးသဘောထားကိုခင်ဗျဒီစစ်တဲအရာဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီယုံကြည်မှုကျဆင်းရတဲ့အကြောင်းရင်းတွေမှာဒီဘာကိုယ်ဝယ်ယုံကြည်မှု꿰ပြားမှုကလည်းတစ်ခုဖြစ်နေထည့်သွင်းထားတယ်ဒါဒီလိုကိုယ်ဝယ်ယုံကြည်မှုမတူတဲ့ကိစ္စနိုင်ငံရေးသဘောထားမတူတာတောင်အကျိုးယုံကြည်မှုကျဆင်းရတဲ့နေရာမှာပို့ပြီးတွန်းအားပေးနေတယ်ဆိုပြီးပြောနေတယ်ကိုတီယာသွေးတို့ဟိုလက်လန်းမိသလောက်ကောဟိုဒီကိစ္စနဲ့ပတ်သက်လို့ဟိုဘာပြောစရာရှိမလဲ
ကျွန်တော်အမြင်ပြောရရင်တော့ဗျာဟိုဒီကိစ္စကတော့ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စကတော့ကျွန်တော်တို့ဒီ conflict ကြီးရှိတဲ့အချိန်မှာပေါ့နော်ပြီးပခါကြီးကြည့်ရချင်းမှာအဲ့ဒီအကြည့်တဲ့ဆေးရနောက်ဆက်ကြွယ်ကြက်အနေနဲ့တော့ကျွန်တော်တတိသားမိတာလေးတော့ရှိတယ်ဗျာတော်တော်လည်းပဲတကယ်တမ်းနည်းနည်းဟိုသွေးအေးသွားတဲ့ခါကျတော့ကျွန်တော်စီးပွားလုပ်တဲ့အခါမှာပဲဖြစ်ဖြစ်ကျွန်တော်တို့ဟိုကျွန်တော်တို့ဒီစီးပွားဘက်တူတူလုပ်တဲ့အခါမှာဖြစ်တော့မဟုတ်ဟိုပိုင်ရှင်ကမွတ်စလင်ဖြစ်မယ်ပိုင်ရှင်ကခရစ်ယာန်ဖြစ်မယ်ဟလာဗုဒ္ဓဘာသာသွားပြီးအလုပ်လုပ်မယ်ဒါမှမဟုတ်ဗုဒ္ဓဘာသာအလုပ်ရှင်အောင်မှာဟလာမွတ်စလင်ကလာပြီးလုပ်လို့မခရစ်ယာန်လာပြီးလုပ်လို့မသူရှိရင်ကျွန်တော်တို့မျိုးပြနေမှာတော့စိတ်ပြီးပြဿနာမရှိဘူးကျွန်တော်တို့တောနေနေဒီဟိုကွန်ဖလစ်အေရီယာတွေနဲ့နီးတဲ့နေရာတွေမှာတော့ဒါမျိုးအားရှိကောင်းရှိနိုင်ပြတာပေါ့နော်ဆိုတော့ကျွန်တော်တို့မျိုးပြကျွန်တော်လူနေမှုအာစိတ်ပြီးပြီးတော့ကျွန်တော်တို့လူနေမှုစင်တာမြင့်တဲ့နေရာတွေမှာတော့အဲ့ဒီပြဿနာကအဲ့လောက်မကြီးပါဘူးဗျဟိုလက်တလောကျွန်တော်ပူပူတော်တော်အချိန်ရှိတဲ့အချိန်မျိုးပါနည်းနည်းအန်တန်တန်ဖြစ်တာလွဲပြီးတော့ဟိုမွတ်စလင်ဘာသာဝင်ပိုင်နဲ့ဆိုင်မှာမလို့အဲ့လိုအလုံးလုံးအချိန်မကြီးတော့ဘူးထွက်လာတယ်ဆိုတဲ့ဟာမျိုးတွေကတော့ကျွန်တော်တို့မကြားဘူးပေါ့နော်ကျွန်တော်တို့ဒီအဲ့ဒါလည်းဒေတာနဲ့တော့ဆိုင်နေတယ်ကျွန်တော်တို့ဒီမျိုးပြအနေထားပြီးပါတော့အဲ့လောက်ကြီးမမာအဲ꿰ကြဘူးတော့မရှိဘူးတိုးတော့ conflict ဒီကျွန်တော်ကအရင်ပြင်းထန်ခဲ့တဲ့ကာလရဲ့အချိန်တိုင်းတာတစ်ခုပေါ့နော်အဲ့ဒီမှာတော့ဟိုအဲ့ဒီရိုက်ခတ်မှုတော့ရှိခဲ့တယ်တိုးတော့လည်းပဲအဲ့ဒါကတအားကြီးတော့ကျွန်တော်တို့ဟိုစိုးစိုးဝါတော့ကျွန်တော်တော့မမြင်မိဘူးဗျ
ဟုတ်ကဲ့ကိုတီးရသေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တချို့ကြံနေပါသေးတယ်မဆုမမဲဖတ်ပြပေးပါဦးခင
်ဗျဟုတ်ကဲ့ပါရှင်ဒီကိုအောင်မြတ်သူဆိုတဲ့အကောင့်ကနေပြီးတော့ခေါင်းဆောင်တွေအဆက်ဆက်ချစားလာတဲ့အဖြစ်ကိုအခုမှတိလိုက်ကြရတော့နောက်ခေါင်းဆောင်တွေလည်းဒီလိုပဲဆိုပြီးတော့တန်လျာများစွာပေါ်လာတယ်လို့ထင်ပါတယ်ဒါကြောင့်ယုံကြည်မှုတွေကျဆင်းနေရခြင်းလို့မြင်ပါတယ်ကုသဆေးကတော့အပြစ်ပေးစနစ်ရှိဖို့လိုပါပြီဆိုပြီးရေးထားတာပါနောက်တစ်ခု 4.3 ဆိုတဲ့အကောင့်ကတော့ဘာကြောင့်လဲဆိုတော့ဘာသာရေးလူမျိုးရေးပါတီအဖွဲ့အစည်းစီရဲချမ်းသာလူတန်းစားကွာဟမှုနေရာဒေသကွဲပြားမှုမီဒီယာတွေရဲ့သွေးထိုးလှုံ့ဆော်မှုတွေကြောင့်ဖြစ်တာပါဘလို့ကုစားရမလဲဆိုတော့ဒီမိုကရေစီဖက်ဒရယ်မူနဲ့ဖွဲ့စည်းပုံအခြေခံဥပဒေအမြန်ပြဋ္ဌာန်းပေးဖို့လိုတယ်ဆိုပြီးပြောထားပါတယ်နောက်ဒီမက်ထရီဆိုတဲ့အကောင့်ကတော့ယုံကြည်မှုကျဆင်းရတဲ့အဓိကအကြောင်းရင်းကတော့စစ်မိသားစုတစ်ခုအတွက်အာဏာတည်မြဲနိုင်မှုအထက်လူကြီးကနေစပြီးအောက်ဒီရဲဘော်တွေအထိတိုင်းရင်းသားပြည်သူတွေအထိ တင်ကမကင်းသူကိုမတရားဖမ်းဆီးအပြစ်ပေးချိန်ချောက်ခြင်းနဲ့တွဲခွဲအုပ်ချုပ်မှုကစတင်ပါတယ်နောက်2010ပြည်ဦးပဒေကိုလို့တလို့အသုံးပြုပြီးတော့မတင်ကားတဲ့သူတွေကိုဖမ်းဆီးရေးယူတာလိမ့်လည်းလှည့်ပြအုပ်ချုပ်တာတွေရှိတဲ့ရှိတာကြောင့်ယုံကြည်မှုပြန်လည်တည်ဆောက်နိုင်မှုမှာခိုင်မာပြီးတော့ဒီအမှန်တရားရှိတဲ့တရားဥပဒေအောက်မှာပြည်သူတွေရဲ့စိတ်ဓာတ်အင်အားပြန်လည်ပြည့်စုံပြောထောင်ပေးဖို့လ
့မေးကြပါတယ်ကျွန်တော်တို့ဒီယုံကြည်မှုတွေလူလူချင်းမှာတည်ဆောက်နိုင်မှုဆိုလို့ချင်းရင်ဒီကျွန်တော်ကိုစမ်းအစောပိုင်းမှာထိတွေ့ဆက်ဆံမှုများများလိုတယ်လို့ပြောရင်ဒါအပြင်ဒီအုပ်ချုပ်မှုစနစ်အုပ်ချုပ်သူလူတန်းချစားချမှာရောပြုရင်ပြောင်းလဲလို့ဘာလဲလို့မလဲ
အဓိကတော့ဗျာကျွန်တော်တို့ဒီလက်ရှိရှိနေတဲ့နိုင်ငံရေးစနစ်ကိုပြည်သူလူထုကယုံကြည်မှုပို့ပဲဒီလက်ရှိရှိနေတဲ့နိုင်ငံရေးလူမှုရေးစီးပွားရေးစနစ်ကသူတို့ရဲ့အသက်အိုးရင်စီးစိမ်နေသူတို့ရဲ့ဘဝတွေအမှတ်ကံကျန်ပေးနိုင်နေဆိုလို့ရှိရင်ဗျာပြည်သူပြည်သူလူထုကဒီလူဖွဲ့စည်းမှုမှာသူတို့နေထိုင်တာကျွန်တော်တို့ပို့ပြီးတော့မှအဆင်ပြေမှာပါပဲဆိုတော့ဒါပေမဲ့လည်းအဓိကတော့ဗျာကျွန်တော်တို့ကဟိုဒီလူမှုရေးနိုင်ငံရေးစီးပွားရေး institution တွေပြင်ဖို့ဆိုတာဒါအချိန်ကြီးမကိစ္စဘူးဆိုတော့တစ်ချက်ဘလို့စေဘာလို့နိုင်လဲဆိုရှင်နိုင်ငံကြီးခေါင်းဆောင်တွေကျွန်တော်တို့နိုင်ငံသားတွေရဲ့အမြင်တွေကိုပြောင်းလဲပေးနိုင်တဲ့စီတွေကဒီကျင့်ဝတ်နဲ့ဆိုင်တဲ့ကိစ္စတွေလူကြီးကြီးသားတွေမှာယုံကြည်မှုတွေမြင့်လာအောင်မတူညီချက်တွေကိုလက်ခံလာအောင်နားလည်ပေးနိုင်အောင်သူတို့စံနှုန်းတွေကိုများများဖြန့်ဝေပြောပြပေးဖို့လိုတယ်ဗျာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ကိုဆိုင်ရဲ့ကြော်စာမြင့်ဒေသဆရာဦးတီယာသွေးကိုရင်ပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ Facebook ကနေမှတ်ချက်ပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ